ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကြောင့်2020ပြည့်နှစ်အမေရိကန်သံတမန်စီးရင်အပြစ်သက်ကောက်ယူရမယ့်နေရက်ကိုနှစ်ပတ်ကြာတိုးမြင့်ရွှေ့ဆိုင်းလိုက်ပါတယ်။သံတမန်စီးအမည်ပေးဖို့အီတန်ယာရောက်သွားရောက်သတိပေးမယ့်နောက်ဆုံးရက်ကိုဇူလိုင်31ကနေဩဂုတ်လ14ရက်အထိရွှေ့ဆိုင်းမယ်လို့အမေရိကန်သံတမန်စီးရင်ဌာနနယ်မြေကန်ရုံးလုပ်ငန်းဆိုင်ရာဒါရိုက်တာတင်အိုလ်ဆန်ကပြောပါတယ်။သံတမန်စီးကောက်ယူရမှာနယ်မြေကန်ရုံးတွေကိုတော့နှစ်ပတ်ကြာပိတ်ပင်ဖို့ကြေညာခဲ့ပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံမှာသံတမန်စီးရင်ဟာလူရည်ကိုခြေခံပြီးပြည်နယ်90ကကွန်ဂရက်စ်လွှတ်တော်ကိုယ်စားလှယ်တွေရဲ့မဲဆန္ဒနယ်ကိုပြောင်းလဲသတ်မှတ်လို့ရှိပါတယ်။ဘိုးအစိုးရကအထောက်ပံ့အမေရိကန်ဒေါ်လာ 1.5 trillion ကိုပေးအခွဲရရမှာလဲဒီသံတမန်စီးရင်အရာပေးရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းနေထိုင်သူအားလုံးပြီးခဲ့တဲ့အပတ်ထဲက my2020census.gov မှာသံတမန်စီးအမည်စင်ပေးသွင်းနိုင်ကြပါတယ်။အဲ့ဒီလိုအမည်စင်ပေးဖို့ကိုလည်းတအိမ်ချင်းစီကိုစာပေးဖို့တတိပေးထားပါတယ်။